အာဖဂန်နစ္စတန်နိုင်ငံမှာအယ်ကာအီဒါအဖွဲ့ရဲ့အင်အားနဲ့လွှမ်းမိုးမှုအပေါ်အမေရိကန်ပြည်ထောင်စုကရှော့တွက်နေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေပါတယ်။သမ္မတအင်ဂျီတော်ကတော့အာဖဂန်မှာချထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်ရေးရက်သတ်မှတ်ဖို့ကိုရည်မှန်းချက်ကြီးကြီးနဲ့ဆက်ပြီးပြောဆိုနေစေပါ။အယ်ကာအီဒါအဖွဲ့ဟာတိတိတတ်တာကိုအားပြော့သွားပြီလို့အမေရိကန်ကသုံးသပ်တာနဲ့အာဖဂန်တာဝန်ရှိသူတွေသာမကအကြမ်းဖက်ဝါဒတိုက်ဖျက်ရေးနိုင်ငံတကာကတာဝန်ရှိသူတွေကပါသုံးသပ်တာကြမှာအကြီးအကျယ်ကိုကွာဟနေပါတယ်။အယ်ကာအီဒါအဖွဲ့ဟာအချိန်မောင်းများစွာထိုးနှက်ဖြိုခွဲခံခဲ့ရပေမဲ့အာဖဂန်နိုင်ငံတွင်းမှာအခိုင်အမာခြေကုပ်ယူထားနိုင်စေပဲလို့အာဖဂန်တာဝန်ရှိသူတွေနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနိုင်ငံတကာတာဝန်ရှိသူတွေကသတ်မှတ်ထားတာပါ။အကြီးတန်းခေါင်းဆောင်တွေသာမကရာနဲ့ချီတဲ့လက်နက်ကိုင်အဖွဲ့ဝင်တွေဟာအာဖဂန်နစ္စတန်မှာဆက်ရှိနေစေပါပဲလို့အစ္စလာမ်နိုင်ငံတော်အယ်ကာအီဒါနဲ့တာလီဘန်ဆိုင်ရာကုလသမဂ္ဂလီလာစောင့်ကြည့်ရေးအဖွဲ့ရဲ့လုပ်ငန်းညှိနှိုင်းရေးမှူးအက်ဒမွန်ဖစ်တန်ဘရောင်းကအာဖဂန်နစ္စတန်အနာဂတ်နဲ့ပတ်သက်ပြီးတောက်ကြနေကလုပ်တဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုအတွင်ပြောသွားပါတယ်။အယ်ကာအီဒါအဖွဲ့နဲ့ပတ်သက်ပြီးသတိပေးတာတွေကအခုမှထွက်လာတာတော့မဟုတ်ပါဘူး။အယ်ကာအီဒါအဖွဲ့ဟာအာဖဂန်နိုင်ငံပြည်နယ်12ခုမှာလျှို့ဝှက်လှုပ်ရှားနေပြီးတပ်ဖွဲ့ဝင်400ကနေ600အထိရှိနေနိုင်တယ်လို့ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးကစားတစ်ခုမှာဖော်ပြထားပါတယ်။